သင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရဲ့2019ခုနှစ်အောက်တိုဘာ2ရက်ဗုဒ္ဓဟူးနေ့ညဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump ကသူ့ဘော်အေးအေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရဖြစ်နေဝေဖန်လိုက်ပါတယ်။ရင်ကိုသင်းမောကနေပြုလုပ်နေအောင်တိဆောက်ထားတဲ့ပက်ထင်းတန်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မှွန်နဲ့အတူကြီးညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ Washington Post စောင်းပါရှင်နဲ့ American မှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့ Saudi သတင်းတောက်ဂျမဲခါရှိုဂျီအသက်ခံရတာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့ American နဲ့ Saudi Arabia နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးတော့
It's a very simple equation for me. I'm about make America great again and I'm about America first.
သမ္မတ Trump ပြောသွားတာပါပြည်စုံကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွန်နဲ့အတူကရင်အာဇာနီနေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနော်အောင်လှအမှုကိုဒီကနေ့အမိန့်ချတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တိုက်ပွဲတွေအကြားမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်အေးအေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရဖြစ်နေဝေဖန်လိုက်ပါတယ်။ချိန်နဲ့မှာပဲစုံစမ်းစစ်ဆေးလုပ်ငန်းစဉ်အတွက်ထောက်ထားစုဆောင်းမှုတွေနဲ့တသက်တွေကိုမေးမြန်းမှုကြိုးပမ်းမှုတွေမှာနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကဟန်တားဖို့ကြိုးပမ်းနေတယ်လို့လည်းအောက်လွှတ်တော်ရေးရာကော်မတီတွေရဲ့အကြီးအကဲတွေကဆွဆွဲနေကြတာပါ။သမ္မတထရန့်ကတော့အေးအေးယူဖို့ကြိုးပမ်းတဲ့လုပ်ငန်းစဉ်ဟာအမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေစံတာမဲတွေကိုလည်လည်ရှုပြီးအာဏာသိမ်းမဲ့လုပ်ရဖြစ်တူတာလူမှုခွင့်ရကနေရေးသားပြောဆိုလိုက်တာဖြစ်ပါတယ်။ဟောလွတ်တော်မှာလူများစုဖြစ်ထိချုပ်ထားတဲ့အတိုက်ခံဒီမိုကရက်ပါတီကိုယ်စားလှယ်တွေကတော့နိုင်ငံတော်သစ္စာဖောက်မှုလက်ပေးလက်ယူမှုတခြားရာဇဝတ်မှုကြီးတွေနဲ့မယုံမသားလုပ်ရတွေနဲ့ပတ်သက်လို့အရေးယူနိုင်မဲ့အခြေခံဥပဒေပါလုပ်ပိုင်ခွင့်အရာသမ္မတထရန့်ကိုတရားဝင်အရေးယူနိုင်အောင်ကြိုးပမ်းနေကြတာပါ။သမ္မတထရန့်နဲ့ယူကရိန်းသမ္မတလူဒီမီယာဇလန်စကီတို့ဇူလင်လာတဲ့တယ်လီဖုန်းဆက်ပြောဆိုကြတဲ့နောက်ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွက်ထောက်ထားအချက်လက်တွေပေးအပ်ဖို့လွှတ်တော်ကိုယ်စားလှယ်တွေတောင်းဆိုထားတဲ့ကိစ္စကိုလည်းအထက်လက်အောက်လွှတ်တော်ကနိုင်ငံခြားရေးရာနဲ့ထောက်လှမ်းရေးကော်မတီတွေပါဝင်ရေးရာကော်မတီဝန်ထမ်းတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနစုံစမ်းရေးမှူးချုပ်တို့ဒီနေ့တွေ့ဆုံမှုလည်းစီစဉ်ထားကြပါတယ်။ဝန်ကြီးပွန်ပီယိုကတော့နိုင်ငံခြားရေးဌာနကအချက်လက်တွေကိုတောင်းခံတာချင်းချောင်နှောက်ရှက်အနိုင်ကျင့်တဲ့လုပ်ရဖြစ်နေလေအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအလက်ဟန်ဂေကိုမနေ့ကပြပုတဲ့ဆန်ထဲမှာဖော်ပြထားပါတယ်
2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းရေးမှူးရောဘတ်မော်လာအနေနဲ့အချက်အလက်တွေကိုမျက်မျက်တတရယူခဲ့သလားဆိုတာကိုတရားရေးဌာနကပြန်လည်စုံစမ်းမှုမှာကူညီဖို့အမေရိကန်သမ္မတကတောင်းဆိုခဲ့တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လတုန်းကသမ္မတဒေါ်နယ်ထရမ့်နဲ့ဖုန်းပေါ်ကနေခဏသာဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးထူးထူးခြားခြားမဟုတ်ဘူးလို့ Sky News သတင်းဌာနနဲ့မေးမြန်းခန်းမှာဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်အမေရိကန်ကိုနိုင်ငံတော်ဧည့်သည်အနေနဲ့တွားရောက်ခဲ့ပြီးမကြခင်မှာဒမ်မရာထရမ့်ကသူ့ကိုဆက်သွယ်လာတာဖြစ်ပြီးအမေရိကန်အစိုးရရှေ့နေတဲ့ဩစတြေးလျအစိုးရကြားဆက်သွယ်နိုင်မဲ့သူတယောက်ထားရှိဖို့တောင်းဆိုခဲ့တယ်လို့ပြောပါရယ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့တန်တိထံချထားတဲ့ဩစတြေးလျအနေနဲ့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တုံ့ပြန်ခဲ့တဲ့အကြောင်းဝန်ကြီးချုပ်မော်ရီဆန်ကမေးမြန်းခန်းမှာဖြေကြားခဲ့ပါရယ်ဩစတြေးလျနိုင်ငံရဲ့အထူးခြားဆုံးမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့အချက်အလက်တွေမျှဝေနေကြဖြစ်တာမို့စုံစမ်းမှုမှာပူးပေါင်းကူညီဖို့အသင့်ပြင်ခဲ့တယ်လို့လည်းသူကပြောပါရယ်ဩစတြေးလျနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုထိအိုက်ခိုက်အောင်ဘယ်တော့မှလုံးမမဟုတ်ပေမဲ့အမေရိကန်နဲ့ပူးပေါင်းမဆောင်ရွက်ဘူးဆိုရင်ညှင်းလိုက်တာကပို့ပြီးတော့ထူးခြားမှုဖြစ်လိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်2016အမေရိကန်ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့သလားလို့အထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းခဲ့တာကိုသမ္မတထရမ့်ကအကြီးအကျယ်ဝေဖန်ခဲ့ပြီးတော့ဒီစုံစမ်းမှုတွေမျက်မျက်တတလုပ်ခဲ့သလားဆိုတာကိုထိအားရေးဌာနကပြန်စုံစမ်းခဲ့တာဖြစ်ပါတယ်
ရင်ကိုသင်းမောကနေပြုလုပ်နေအောင်တိဆောက်ထားတဲ့ပက်ထင်းတန်မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားကဒီနေ့ပဲစမ်းသပ်ပြုလုပ်လိုက်ပါတယ်။အမေရိကန်နဲ့အလုပ်ဖွဲ့အစဉ်ဆွေးနွေးပွဲတွေကျင်းပဖို့ရပ်ပိုင်းလိုမှာစမ်းသပ်ပြုလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ပြည်ထောင်မှုတစ်ခုဖြစ်နေလေအခက်အခဲတွေယူဆနေကြတာပါ။ကောင်းကောင်းပြည်နယ်ဝန်ဆန်းကန်ယူရမျိုးအနည်းပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြုလုပ်လိုက်တဲ့မစ်ဆိုင်းတုံးဟာရင်ကိုသင်းမောကနေပြုလုပ်နိုင်တဲ့ပက်ထင်းတန် ပကွန်ကေဆွန်အမျိုးအစားမစ်ဆိုင်းတွန်ဖြစ်နိုင်ရည်များတယ်လို့လည်းတောက်ကိုရီးယားစစ်တပ်ကပြောဆိုခဲ့ပါတယ်။မစ်ဆိုင်းဟာကီလိုမီတာ450အကွာအဝေးလောက်ထိရောက်ရှိခဲ့ပြီးအမြင့်ကီလိုမီတာ910လောက်ထိရောက်တဲ့အကြောင်းလဲတောက်ကိုရီးယားစစ်တပ်ကပြောဆိုခဲ့တာပါ။အခုနောက်ဆုံးစမ်းသပ်ခဲ့တဲ့မစ်ဆိုင်းတွန်ကပုံမှန်ပြစင်တစ်ခုကနေပြစ်လို့တဲ့အခါကီလိုမီတာ1900လောက်ထိရောက်နိုင်တယ်လို့လည်းကြမ်းကျင်သူတွေယူဆထားကြပါတယ်။မြောက်ကိုရီးယားကစမ်းသပ်ခဲ့တဲ့မစ်ဆိုင်းတွန်ကိုရင်ုံသွင်းဖို့ကနေပြစ်လို့ခဲ့တာလားဒါမှမဟုတ်ရေရောပြစ်စင်တစ်ခုကနေပြစ်လို့ခဲ့တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားကြားအချိန်အတော်ကြာရပ်ဆိုင်းနေခဲ့တဲ့အလုပ်အဖွဲ့အစဉ်ဆွေးနွေးမှုတွေအောက်တိုဘာလ5ရက်လာမယ့်စနေနေ့မှာစတင်မယ်အကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကမနေ့တုန်းကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲစမ်းသပ်မှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။
ဟောင်ကောင်မှာအင်္ဂါနေ့ကဆန္ဒပြမှုအတွင်တနက်နေ့ပြစ်ခတ်ခံရတဲ့ဆယ်ကျော်သက်ကျောင်းသားရဲ့ကျောင်းရှိမှဆန္ဒပြသူရာနဲ့ချီဒီကနေ့စူဝေးဆန္ဒပြဆူတောင်းပွဲလုပ်နေကြပါတယ်။ရဲကိုတန်တုံးနဲ့ရိုက်ဖို့ကြိုးစားတဲ့အဲ့ဒီဆန္ဒပြကျောင်းသားရင်ပတ်နေရာကိုရဲရာရှိတယောက်ကအနီးကပ်ပြစ်ခတ်ခဲ့တာကိုဗီဒီယိုပုံတွေမှာတွေ့မြင်ရပါတယ်။ဟောင်ကောင်စစ်ရုံတစ်ခုမှကုသမှုခံယူနေတဲ့ကျောင်းသားရဲ့အခြေအနေတည်ငြိမ်တယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။သူတနက်နဲ့ပြစ်ခတ်ခံရပုံကိုပုံဖော်ထားတဲ့ပိုစတာတွေပုံတွေကိုဆန္ဒပြသူတွေကကင်ဆောင်ဆန္ဒပြကြပါတယ်။ဟောင်ကောင်မှာတရုတ်အစိုးရရဲ့ထိန်းချုပ်မှုပိုများလာတဲ့အပေါ်ဂျွန်လာတွေကစလို့စက်ကျင်ဆန္ဒပြမှုတွေအတွင်းမှာဟောင်ကောင်ရဲတွေကပထမဆုံးကြီးအစ်စ်နဲ့ပြစ်ခတ်နှိမ်နှင်းခဲ့တာဖြစ်ပါတယ်။အသက်အန္တရာယ်ဆိုရင်လို့ရဲအရာရှိကတနက်နဲ့ပြစ်ခတ်ခဲ့တာလက်ခံနိုင်တယ်လို့ဟောင်ကောင်ရဲချုပ်စတီဗင်လိုကပြောကြားခဲ့ပါတယ်။ထီးတွေကင်ဆောင်ဆန္ဒပြကြတဲ့ဆန္ဒပြသူတွေကိုအထီးကရုံးနှိမ်နှင်းရေးရဲတွေကမျက်ရည်ယိုပုံးတွေမိသက်ပိုက်တွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကလည်းအိမ်လုံမီးလောင်ဘုံးတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြသလိုမြို့လယ်ကအထူးကလမ်းဆောင်ကြီးမှာမီးတွေရှိုးခဲ့ကြပါတယ်။တရုတ်သမ္မတနိုင်ငံထူထောင်တဲ့290ပြည့်ထိမ့်မှတ်အခမ်းအနားတွေတရုတ်နိုင်ငံမှာအင်္ဂါနေ့တုန်းကအကြီးအကျယ်လုပ်နေချိန်မှာဟောင်ကောင်မှာအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။ဟောင်ကောင်နဲ့မကာအိုဒေသတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ဆက်ပေးထားမှာဖြစ်ပေမဲ့ထိုင်ဝမ်အပါအဝင်တရုတ်ပြည်သူအလုံးပြန်လဲစုစည်းရေးကိုတရုတ်အစိုးရကဆက်လက်ဆောင်ရွက်သွားမယ်လို့သမ္မတရှီဂျင်ပင်ကမိန့်ခွန်းနဲ့မှအခိုင်အမာပြောကြားသွားခဲ့ပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ည၊လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ဒီဇွေးဝင်ကြုံပင်ချပင်နေတရားဟုနဲ့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ကိုစီယူစီကျုပ်ဟောင်းလည်းဖြစ်တဲ့ဝင်ကြီးချုပ်ရဲ့အဓိကပြန်ပယ်လည်းဖြစ်သူဘန်နီကန်စ်ကဖျက်လိုက်တဲ့အတွက်အစိုးရဖွဲ့နိုင်ရေးကြိုးပမ်းမှုတွေမရေမရာဖြစ်နေပါတယ်။တွေ့ဆုံဆွေးနွေးဖို့ကြိုတင်သတ်မှတ်ချက်တွေပေါ်သဘောတူညီမှုမရတဲ့အကြောင်းကန်စ်ကပြောဆိုခဲ့ပေမဲ့တွေ့ဆုံမဲ့အစီအစဉ်ကိုဒီတစ်ပတ်နောက်ပိုင်းမှာပြန်စီစဉ်နိုင်တယ်လို့လည်းပြောဆိုခဲ့တာပါ။ဝင်ကြီးချုပ်ရဲ့လေကော့ပါတီကတော့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်ဖို့ဆုံးဖြတ်ချက်ပေါ်အားအားသင့်တဲ့အကြောင်းပြောဆိုလိုက်တယ်လို့တာဝန်ယူမှုရှိဖို့နဲ့ရွေးကောက်ပွဲနောက်တစ်ချိန်ကျင်းပမယ့်အခြေအနေမျိုးကိုရှောင်ရှားဖို့လည်းတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲမှာစီယူစီကျုပ်ဟောင်းရဲ့ Blue and White ပါတီက33နေရာအနိုင်ရပြီးဝင်ကြီးချုပ်ရဲ့ပါတီကတော့32နေရာအနိုင်ရခဲ့တာပါ။ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတဲ့အတွက်ညမောက်ဆူရဖွဲ့စည်းရမယ့်အခြေအနေနဲ့ကြုံရတာဒီနေ့ထဲမှာဒါဒုတိယအခြေအနေဖြစ်ပါတယ်။သမ္မတကတော့ညမောက်ဆူရဖွဲ့ဖို့ဝင်ကြီးချုပ်ကိုတိုက်တွန်းထားပြီးနေတန်ယာဟုအနေနဲ့ဆူရဖွဲ့ပြီးဝင်ကြီးချုပ်ဖြစ်ဦးဆောင်နိုင်မယ်ဆိုရင်တော့အစ္စရေးနိုင်ငံတမိုင်းမှာဝင်ကြီးချုပ်တက်တန်းအကြဆုံးတာဝန်ယူဖို့သူတူလည်းဖြစ်လာနိုင်ပါတယ်။
ဘာသာရေးလွတ်လပ်ခွင့်ကိုချိန်ချောက်ပြီးတော့အကျွင့်မဲ့အာဏာကျင့်သုံးနေတဲ့အစိုးရတွေကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့ဝေဖန်ပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်တိုးတက်ကောင်းမွန်လာအောင်အမေရိကန်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့လဲဗာတီကန်ကိုရောက်နေတဲ့ဝန်ကြီးပွန်ပီယိုကတခြားနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။လူကုန်သိက္ခာနဲ့ကိုယ်ခွေယုံကြည်မှုဆိုင်ရာဆွေးနွေးပွဲတစ်ခုမှာဝန်ကြီးပွန်ပီယိုကအစိုးရတွေဟာအာဏာကိုအကျွင့်မဲ့သုံးလာကြတဲ့အခါမှာလူချင်းဝတ်စံနှုန်းတွေပြက်စီးပြီးတော့ဘာသာရေးဟာလည်းချိမ့်ဆောက်မှုတစ်ခုဖြစ်လာတယ်လို့ပြောကြားသွားပါတယ်။အဲ့လိုပြောဆိုတဲ့နေရာမှာအထူးသဖြင့်မြန်မာ၊တရုတ်၊ကျူဘာ၊အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုဘာသာရေးအရဖိနှိပ်တဲ့နိုင်ငံတွေအဖြစ်ကောက်နှုတ်ပြောကြားသွားပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတထရမ့်ကိုတရားစွဲနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့လွှတ်တော်အမတ်တွေကသူ့ကိုမေးခွန်းထုတ်ဖို့လိုလားနေချိန်မှာနိုင်ငံသားရေးဝန်ကြီးပွန်ပေယိုဗာတီကန်ကိုရောက်နေတာဖြစ်ပါတယ်။
Sorry တော်လည်းရေလက်ချက်နဲ့တရင်စာဆရာဂျမဲခါရှိုက်ကီတည်ဆုံးခဲ့တာတနည်းပြဖြစ်မိတ်ဆွေတွေတက်ကြလို့ရှားသူတွေတူကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးပြင်ပမှာဒီနေ့ပဲအမတ်တရာဆူရေးရပါတယ် တူရကီနိုင်ငံသူရေးစားဖြစ်သူနဲ့လက်ထပ်ဖို့ထောက်ထားဆောင်ရွက်စရမ်းတွေရနိုင်အောင်စော်ရီကောင်စစ်ဝင်ရုံးနဲ့ဝင်သွားတဲ့လွန်ခဲ့တဲ့တနှစ်တုန်းကအချိန်တိုင်းအောက်မေ့ပွဲအခမ်းအနားကိုစတင်လိုက်ကြတာပါဒီစားဖြစ်သူအပြင်မှာစောင့်နေတဲ့အချိန်မှာပဲခရှိုဂီဟာကောင်စစ်ဝင်ရုံးနဲ့မှအသက်ခံခဲ့ရတာပါတင်းစားဆရာခရှိုဂီသိဆုံးတာတနှစ်ပြည့်လာပြီဖြစ်ပေမဲ့လည်းအလောင်းကိုဘယ်မှဖျောက်ဖျက်ဖြစ်ခဲ့တယ်လဲဆိုတာနဲ့တပ်ဖြတ်မှုမှာ sorry and shame မင်းသားမိုဟာမက်ဘင်ဆယ်မန်ပတ်သက်ဆွေးနွေးမှုရှိမှရှိဆိုတာတွေကတော့အခုအချိန်ထိအပြည့်မထွက်သေးပါဘူး
အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေအတွက်ဟာ2019ဘဏ္ဍာနှစ်ကုန်ဆုံးတဲ့စက်တင်ဘာ30ရက်နေ့မှာ3000ပြည့်သွားပါတယ်2018အောက်တိုဘာ1ရက်ကနေ2019စက်တင်ဘာ30ရက်နေ့အတွင်းလာရောက်တဲ့ဒုက္ခသည်အများစုကအာဖရိကနိုင်ငံတွေကဖြစ်ကြပြီးကွန်ဂိုဒီမိုကရက်တစ်နိုင်ငံတစ်ခုတည်းကနေဒုက္ခသည်13000ရှိပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ကလက်ခံတဲ့ဒုက္ခသည်တွေထဲမှာမြန်မာနိုင်ငံက4932ယောက်ယူကရိန်းက4451ယောက်အရီထရီးယားက1958ယောက်နဲ့အာဖဂန်နစ္စတန်က1168ယောက်ဖြစ်တဲ့အတွက်အဲ့ဒီနိုင်ငံ၅ခုကဒုက္ခသည်တွေကိုအမေရိကန်မှာအများဆုံးလက်ခံခဲ့တာဖြစ်ပါတယ်အီရန်နဲ့ဆီးရီးယားကဒုက္ခသည်တွေကတော့600ထက်နည်းပါတယ်2018ဘဏ္ဍာနှစ်အတွက်လက်ခံမဲ့ဒုက္ခသည်အရေအတွက်ကိုအင်ဂျီရောက4000ကျော်လို့သတ်မှတ်ခဲ့ပြီးမြေလာရောက်အခြေချခဲ့သူက12000ကျော်ပဲရှိခဲ့ပါတယ်အခု2020ဘဏ္ဍာနှစ်အတွက်လက်ခံမဲ့ဒုက္ခသည်အရေအတွက်ကို18000ထိချော့ချလိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားထားပါတယ်လွှတ်တော်နဲ့ဆွေးနွေးရအောင်မှမို့ဒီအရေအတွက်ကတော့အတိမဖြစ်သေးပါဘူး
ပေါ်ဟူးနေညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်တို့ပြောပြပေးကြတာပါရှင်အခုလွှင့်မေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါတယ်အခုဆက်ပြီးတော့တင်လွှာတွေကိုတင်ဆက်ပေးကြပါတယ် Washington Post ဆောင်းပါရှင်နဲ့ America မှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့လူဆော်ဒီတင်းတောက်ဂျမဲခါရှူဂျီအသက်ခံရတာတစ်နှစ်ပြည့်သွားပါပြီသမ္မတဒေါ်နယ်ထရမ့်ကရောဆော်ဒီအာရေဗျနိုင်ငံအင်ရှိမင်သားမိုဟာမက်ဘင်ဆယ်မန်တို့ရဲ့မဟာမိတ်အဖြစ်အခိုင်အမာဆက်ရှိနေစေပါနှစ်နိုင်ငံကြားထူးဆက်ဆံရေးဟာဘယ်လိုကိစ္စရက်တစ်ခုထဲမှဆိုပို့ပြီးတော့ကြီးမာတယ်လို့သမ္မတကပြောထားပါတယ်ဒါပေမဲ့ကွန်ဂရက်စ်လွှတ်တော်အမတ်အတော်များများကတော့ခရှိုဂျီကိုတတ်တဲ့လက်သေးတွေကိုဖော်ထုတ်အရေးယူနိုင်တဲ့အထိဆော်ဒီအာရေဗျနိုင်ငံဆိုင်ရာအမေရိကန်မူဝါဒကိုပြောင်းဖို့ဆက်ပြီးတော့ဖိအားပေးနေပါတယ်။တန်တမန်ရေးဆိုင်ရာ VOA သတင်းတောက်စင်ဒီစင်းရဲ့သတင်းလှော်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ဂျမားခရှိုဂီဟာအစ္စတန်ဘူမြို့ကဆော်ဒီကွန်ဆက်ရုံးထဲကိုဝင်သွားပြီးတဲ့နောက်အသက်ခံရပြီးအပိုင်းပိုင်းဖြတ်တောက်အစာဖြောက်ခံခဲ့ရတာပါ။အင်ရှိမင်းသားမိုဟာမက်ဘင်ဆော်မန်ရဲ့အမိနဲ့ဆော်ဒီအဖွဲ့တစ်ဖွဲ့ကသူ့ကိုတတ်လိုက်တာလို့တန်တရားရှိထားပါတယ်။သူအသက်ခံရတာတနည်းပြဝန်းနေချင်းထိမှန်ပွဲတွေကဘာတော်မှလုပ်ခဲ့ကြပြီးပြီးခဲ့တဲ့တင်ဘက်ကဝါရှင်တန်မှာလုပ်တဲ့ပွဲကိုအမေရိကန်လွှတ်တော်အမတ်17ရောက်တက်ခဲ့ပါတယ်။သူတည်ဆုံးချိန်ကလေးကဆိုရင်ကွန်ဂရက်စ်နဲ့သမ္မတထရမ့်တို့ကြားအချိန်ချင်းထိတ်တိုက်ဖြစ်ထားပြီးဆော်ဒီကိုအမေရိကန်စစ်လက်နက်ပစ္စည်းတွေရောင်းတာကန့်သတ်ဖို့ဆော်ဒီဥဆောင်ပြီးရည်မြမာတိုက်နေတဲ့စစ်စင်ရေးတွေမှာအမေရိကန်ရဲ့ပါဝင်မှုအဆုံးသတ်ဖို့နှဲခွဲဆုံးဖြတ်ထားပါတယ်။ရရှိမင်းသားဘင်ဆော်မန်မှာတာဝန်ရှိတယ်ဆိုတာလက်ခံဖို့သမ္မတကညင်းနေတယ်လို့ဒီမိုကရက်လွှတ်တော်အမတ်ဂျင်မက်ဂါဗန်က VOA ကိုပြောပါတယ
် The bottom line is we should not be selling them weapons or providing them military assistance that ought to be the consequence
ချင်းအပြင်ကသူတို့ကိုလက်နက်ရောင်းတာစီးအထောက်ပံ့ပေးတာတွေဆက်မလုပ်သင့်ပါဘူးဒါကလုံနိုင်ခြင်းသက်ရောက်မှုဖြစ်ရမှာပါအထက်နဲ့အောက်လွှတ်တော်ကပါတီနှစ်ရလုံးထောက်ခံတဲ့လက်နက်ခရင်ရောင်းတာကိုကန့်သတ်တဲ့ဥပဒေဂျန်တွေကိုသမ္မတစီပို့ပေမဲ့သမ္မတကဗီဒီယိုအနာသုံးပြီးတော့ပယ်ချထားပါတယ်
ဆော်ဒီတော်ဝင်မိသားစုအပေါ်သမ္မတထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုတို့ရဲ့ထောက်ခံမှုကလုံးဝယိုင်နဲ့မသွားသေးပါဘူး။ဆော်ဒီနဲ့ဆက်ဆံရေးပျက်စီးအောင်လုပ်ဖို့မဖြစ်နိုင်တာဟာစီးပွားရေးကြောင့်လို့သမ္မတကအကြောင်းပြပါတယ်
။ It's a very simple equation for me. I'm about make America great again and I'm
ကျွန်တော်တို့တော့ဒါကသိက္ခာရိုးရှင်းတဲ့နိုင်ရှင်ချက်ပါ။ကျွန်တော်ကအမေရိကန်ကိုပြန်ပြီးတော့အောင်မြင်အောင်လုပ်ဖို့အမေရိကန်သားပထမဦးစားပေးဖြစ်ဖို့စဉ်းစားပါတယ်။
အမေရိကန်ဆော်ဒီဆက်ဆံရေးကိုဒေါ်နယ်ထရမ့်ကကိုယ့်ရဲ့ပုဂ္ဂိုလ်ရေးကိစ္စလို့လှုပ်ထားတာကခါရှော့ဂီအသက်ခံရမှုကိုကင်တွယ်တာမှာအထောက်အကူမဖြစ်စေဘူးလို့အရှိလေပန်ကြီးရာကျွမ်းကျင်သူယာစမင်ဖာရူကဗီအိုကိုပြောပါတယ်
။ But the end result of it is that a strategic relationship between the US and Saudi Arabia today
နောက်ဆုံးရလကတော့အမေရိကန်နဲ့ဆော်ဒီကြားမဟာဗျူဟာမြောက်ဆက်ဆံရေးဟာအမေရိကန်အမျိုးသားလုံးရုပ်ရဲ့အကျိုးစီးပွားနဲ့အရှိအလေပိုင်းမှာအမေရိကန်ရဲ့မဟာဗျူဟာမြောက်အကျိုးစီးပွားတွေအပေါ်တည်မီနေရမယ့်အစားတကယ်တမ်းကျတော့သမ္မတရဲ့ပုံကိုယ်ရေးဆုံးဖြတ်ချက်အပေါ်ပိုးပြီးတော့တည်မီနေပါတယ်
။ကမ္ဘာလက်ကြီးသွားလုပ်ငန်းနဲ့နိုင်ငံတကာကြီးနေမြှုပ်နှံမှုတွေကိုဖွင့်ပေးဖို့ဆော်ဒီအာရေဗျားကကြိုးစားနေတာနဲ့အမျှခါရှော့ဂီအသက်ခံရမှုကဆော်ဒီကိုလာမယ့်နှစ်ပေါင်းများစွာထိခိုက်နေလိမ့်အောင်မယ်လို့ဖာရူကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောင်းသတင်းလွှာတပုတ်ကိုတင်ဆက်ပေးပါမယ်။ဩဂုတ်လ12ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနော်အောင်လှကိုကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်ဒီကနေ့အမိန့်ချလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုကြောက်တရားမြို့နယ်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကရင်အာဇာနည်နေ့ဆိုရဲအုံနှုံးကိုပြောင်းလဲသုံးဆွဲဖို့အာဏာပိုင်တွေကဖိအားပေးရကြကအဲ့ဒီခံနာကိုဖြစ်အောင်လုပ်ခဲ့ရကြောင်းတရားရင်ဆိုင်နေရတဲ့ကရင်အမျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနော်ဦးလှနဲ့ကရင်လူငယ်နှစ်ယောက်ကိုဒီနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်20နဲ့ထောင်ဒဏ်15ရက်အမိန့်ချလိုက်ပါတယ်။69နှစ်ပြည့်ကရင်အာဇာနည်နေ့ကိုသူတို့ဘက်ကဥပဒေအတိုင်းလွတ်ဆောင်ခဲ့ပေမယ့်အခုလိုအမိန့်ချခံရတာကိုလက်မခံနိုင်ကြောင်းနဲ့အယူခံစက်ဝင်သွားမယ်လို့စီရင်ချက်ချအပြီးမှာနော်ဦးလှကတရားရုံးရှိမှမီဒီယာတွေကိုပြောပါတယ်။1950ဩဂုတ်လ12ရက်ကရင်ပြည်နယ်ဖားပုံမြို့မှာတပ်မတော်နယ်ကရင်အမျိုးသားအစည်းအရုံး KNU တိုက်ပွဲဖြစ်ခဲ့ပြီးကရင်အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။သူ့ကိုဂုံပြူရဲ့အနေနဲ့ဩဂုတ်လ12ရက်ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ KNU ဟာ2015မှာတနိုင်ငံလုံးအပြည့်ရ NCA စာချုပ်ကိုအစိုးရနဲ့ချုပ်ဆိုခဲ့ပြီးငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်ပါတယ်။တိုင်းဒေသလူမျိုးများကာဝယ်ဆောက်ရှောက်ရေးဆိုတဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားရတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းဒေသတွေရဲ့ဘာသာယဉ်ကျေးမှုစပေးဒလိထုံးစံတွေကိုကာဝယ်ထိန်းသိမ်းဆောက်ရှောက်ရမယ်ဆိုတဲ့အချက်တွေကိုပြဋ္ဌာန်းထားတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်ဖို့အစိုးရကဆောင်ရွက်တဲ့အကြောင်းကရင်အမျိုးသားအစည်းအရုံး KNU ဗဟုအမြဲတမ်းကော်မတီဝင်ဗဒုမန်းကြီးမောင်ကတရားရုံးရှိမှာမီဒီယာတွေကိုအခုလိုပြောပါတယ
်။အနာပိုင်းတွေကိုကြောင်ရပါရကျွန်တော်တို့ဘာမှပြောချင်ဘူးကျွန်တော်တို့ကရင်မျိုးကရင်ယူကရင်မျိုးသားအစည်းအဝေးအနေနဲ့ကျွန်တော်တို့ကနိုင်ငံရေးလုံခြုံရေးကိုရှေ့ရှုပ်ပြီးတော့အကောင့်တွေပေါ်နေတဲ့လူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုအနေနဲ့ငြိမ်းချမ်းရေးလုံခြုံရေးကိုထိခိုက်မဲ့နစ်နာမဲ့သူ့ကိုသူတန်တရားပွားစီမဲ့ဟာတွေကိုမဆောင်ရမိဖို့ကျွန်တော်တို့မေတ္တာရက်ခံပါတယ်ဒါပဲပြောချင်ပါတယ်
ဒီနေ့ကြောက်တရားမျိုးနယ်တရားရုံးကနော်ဦးလှကိုထောင်ဒဏ်15ရက်ချမှတ်လိုက်ပြီးမယ်သူ့အနေနဲ့အခုလိုချမှတ်လိုက်တဲ့ပြစ်ဒဏ်ကို9ရက်ကျော်ပြီးအချုပ်ကျခံရတာဖြစ်ပါတယ်သူနဲ့အတူတရားစွဲခံရတဲ့ကရင်လူငယ်2ယောက်ဟာလည်းနော်ဦးလှနေသူထောင်ဒဏ်15ရက်အသီးသီးချမှတ်ခံရပြီးမယ်သူတို့ကလည်းပြစ်ဒဏ်ထက်2ရက်ကျော်အကျဉ်းချခံခဲ့ရတာပါဒီကနေ့နော်ဦးလှကိုစီရင်ချက်ချရဲ့ကြောက်တရားမျိုးနယ်တရားရုံးမှာသူ့ကိုလာရောက်ဝန်းရံသူတွေကလူအင်အား300လောက်ရှိခဲ့ပြီးအဲ့ဒီတဲကတချို့ဟာမနက်အစောကြီးကတည်းကရောင်းနေခဲ့ကြတာလို့ဆိုပါတယ်။ကရင်လူမျိုးတွေပါဝင်အခြားတိုင်းဒေသလူမျိုးတွေအရက်ဘတ်အဖွဲ့တွေမီဒီယာတွေပူးပေါင်းပြီးညီညွတ်စွာထုတ်ပေါ်ပြောဆိုခွင့်တိုင်းဒေသတွေတန်းတူရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးတွေကိုတောင်းဆိုရဲလှုပ်ရှားမှုကိုလည်းဒီနေ့ညနေပိုင်းရန်ကုန်ဗန္ဓုလပန်းချံထဲမှာလုပ်ခဲ့ကြပါတယ်။
ကိုယ်စော်ထဲသတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေအကြားမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြား၃လအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာလက်နက်ကြီးထိမှန်တာနဲ့မြေမြုံပိုင်းနေမိတာကြောင့်တေဆုံးသူ၁၀ဦးအနည်းဆုံးရှိကြောင်းနဲ့လူခွင့်ရေးချိုးဖောက်မှု80လောက်ထိဖြစ်ပွားခဲ့ကြောင်းတအန်းပလောင်အမျိုးသမီးအစည်းအရုံး TWO ကပြောပါရတယ်။တေဆုံးထိခိုက်သူတွေနဲ့လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရှိဖို့နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့အတွက်ကို TWO ကတောင်းဆိုထားပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တန်းပလောင်မျိုးသမီးအစည်းအရုံး TWO ကဇူလိုင်လကနေစက်တင်ဘာလအကုန်ထိဖြစ်ပွားတဲ့တိုက်ပွဲကာလအတွင်းမှာကော့ခိုင်နမ်ဆန်ကြောင်မဲတီဘောနဲ့နမ်ခမ်းမြို့နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တမ်းကောက်ယူပြီးထုတ်ပြန်ခဲ့တာပါဒီ၃လအတွင်းမှာလက်နက်ကြီးနဲ့မြေမြုံပိုင်းကြောင့်တေဆုံးသူအရက်သားအနည်းဆုံး10ဦးရှိကြောင်း TWO ရဲ့ပြောရေးဆိုခွင့်ရှိသူဒွိချစ်စငါကအခုလိုပြောပါတယ်ကျွန်တ
ော်တို့ကောက်ယူမှတ်တမ်းပြုစုနိုင်တဲ့အချက်အရဆိုရင်တော့လူရေကစုစုပေါင်း80ဦးကအလူခွင့်ရချုပ်ဖောက်ခံရတယ်တေဆုံးတဲ့သူကတော့ဒီ၃လအတွင်းမှာ10ဦးရှိရဲ့ဒီ10ဦးကျတော့အဓိကကတော့ဒီလက်နက်ကြီးထိခိုက်လို့တေဆုံးတာတွေရှိတယ်လို့ဒီမိုင်းမိုင်းဆိုတာကမကိုယ့်ရဲ့တောတောင်တွေတွားရင်းနဲ့မိုင်းထိခိုက်ပြီးတော့တေဆုံးတဲ့ပုံစံမျိုးတွေကတော့ဖြစ်တယ်တန်ရရတဲ့လူလည်းအများဆုံးကတော့အဲ့ဒီလမ်းမိုင်းကြောင့်နဲ့ဒီလက်နက်ကြီးလက်နက်ငယ်တိုက်ခတ်မှုကြောင့်ကတန်ရရတဲ့လူတွေများတယ်
TWO ကထုတ်ပြန်တဲ့အစည်းအဝေးမှာထိခိုက်ဒဏ်ရာရသူ23ဦးပေါ်တာဒါမှမဟုတ်လမ်းပြအဖြစ်ခေါ်ဆောင်ခံရသူ23ဦးဖမ်းဆီးချုံနှောင်ခံရသူ3ဦးတပ်သားအဖြစ်စုဆောင်းခံရသူ10ဦးညှဉ်းပန်းနှိပ်စက်ခံရသူ2ဦးရှိကြောင်းနဲ့အများစုဟာတအံပလောင်လူမျိုးတွေဖြစ်ပြီးကချင်နဲ့ရှမ်းလူမျိုးတွေလည်းပါဝင်ကြောင်းဖော်ပြပါတယ်လူခွေချိုးဖောက်မှုတွေကိုကျူးလွန်တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလွေးချီဆန်ကားကအခုလိုဆက်ပြောပါတယ်
ဒီချိုးဖောက်တဲ့လူအများဆုံးပြန်သုံးတတ်ကြည့်မယ်ဆိုရင်နောက်တမရောက15ချိန်ရှိတယ်။ဒီတိုင်းလာလိုက်နဲ့ကန်ပြတဲ့ထင်တော့ A ဘက်ကတော့9ချိန်ရှိတယ်။ RCSS က9ချိန်၊ PDCK က9ချိန်ဖြစ်တယ်။ကျန်တဲ့ဟာကြတော့ကျမတို့လည်းအတိကျမရအောင်အတိတိချက်မရအောင်တိုင်းလာလိုက်နဲ့ကန်ရဖြစ်တာလားတမရောက်ကကျူးလွန်လာလားဆိုတဲ့ဟာမသိရတဲ့ case တွေလည်းအများကြီးရှိတယ်
။လူခွင့်ရေးချိုးဖောက်ခံရသူ90ဦးမှာပျောက်ဆုံးနေသူတွေကိုအချက်အလက်အတိအကျမရတာကြောင့်စင်းထည့်သွင်းထားတာမရှိကြောင်းနဲ့ချိုးပေါက်ခံရသူတွေနဲ့ပတ်သက်ပြီး TWO ကအခုလိုတောင်းဆိုပါတယ
်ပျောက်ဆုံးတဲ့လူတွေဆိုရင်လည်းတကယ်လို့လက်နဲ့ကင်တစ်ခုခုဖမ်းဆီးထားတဲ့ပုံစံမျိုးဖြစ်ခဲ့ခြင်းလည်းပြန်ပြီးတော့လူပိတ်စေခြင်းနဲ့ချစ်ခတ်တန်ရာရတဲ့လူတွေတိတ်ဆုံးသွားတဲ့မိသားစုတွေအတွက်တရားမျှတမှုရရှိဖို့အတွက်ကျူးလွန်တဲ့လက်နဲ့ကင်အင်းနာလည်းနဲ့ကံရဲ့ပြည့်စည်ဒီတမတော်ဘက်ကပြည့်စည်တစ်ခုခုသုံးတရားပြန်ပြီးတော့တာဝန်ယူမှုတာဝန်ခံမှုနဲ့ပြန်ပြီးတော့လုပ်ပေးစေချင်တယ်။တန်ရာရတဲ့လူတွေဆိုရင်လည်းချစ်ပူဖို့တို့အဲ့လိုမျိုးလိုအပ်တဲ့အပိုင်းတွေတော့အများကြီးတွေ့နေရတယ်။ကျွလွန်တဲ့လူတွေကတာဝန်အများရှိတယ်။ဒီပေါင်းအပေါ်မှာပြန်ပြီးတော့ကုစားမှုတွေလုပ်ပေးစေချင်တယ်။
ပလောင်ကိုပိုင်အုတ်ချွခွင့်ရဒေတာကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမိုင်းအောင်ခိုင်ကတော့ဒီလိုချိုးဖောက်မှုတွေရပ်တန့်စေဖို့အတွက်အခုလိုတိုက်တွန်းထားပါတယ်။
ကျုပ်တို့မူရတော့ရှိပါတယ်အဲ့မှာဒီကျွန်တော်ဒီကမှာတော့ဒါစစ်ပြင်းလည်းဖြစ်နေခါဆိုဒီကျုပ်မူတွေရှိတာပေါ့ဒါငင်းငင်းရေးရမှာပဲဒီပြဿနာတွေကဒါပြေလည်သွားမှာပေါ့ဗျာဒီလိုမျိုးရင်တော့ဒီတိုက်ပွဲတွေရတဲ့တော့ဒီလိုလူလူပိုင်းကတော့ဒီလိုချုပ်ပေါက်ခံမှုတွေတော့ရှိနေမှာပဲငြင်းများဆုံးဆွေးနွေးပွဲရောက်နိုင်မှုပဲကျွန်တော်တိုက်တွန်းချင်ပါတယ်အဲ့တော့ငင်းငင်းရေးဆွေးနွေးဖို့တိုက်တွန်းချင်ပါတယ်
DNL ကတန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတော့2012ခုနှစ်လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါပြီးခဲ့တဲ့ဩဂုတ်လလယ်က DNL ကပြင်ဦးလွင်ကတပ်မတော်နီးပညာတက္ကသိုလ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပုံမပြင်းထန်လာခဲ့ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်နေသလိုဒီလအတွင်းမှာလည်း DNL အပါအဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့အစိုးရအကြားမှာအပြည့်အခက်ရစဲရေးအတွက်ထပ်မံဆွေးနွေးဖို့ရှိနေပါတယ
်ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နားဆင်ကြားမယ့်သတင်းလွှမ်းမှာတော့မြန်မာနိုင်ငံကစားတောက်ကုန်အရေးအသွေးကိုမြင့်တင်ပြီးတော့ဈေးကွက်အတွင်းထူးခြားတဲ့ပြောင်းလဲမှုတွေပေါ်ဆောင်သွားမယ်လို့ဂျာမနီအခြေစိုက်လက်ကားအယောင်ကုမ္ပဏီကြီးဖြစ်တဲ့ Metro Wholesale ကုမ္ပဏီတာဝန်ခံကပြောပါတယ်ဒီကုမ္ပဏီဟာစိုက်ပျိုးမွေးမြူရေးလုပ်ကိုင်တဲ့တောင်သူတွေထံကတိုက်ရိုက်ဝယ်ယူရောင်းချတာကြောင့်ရေရှည်မှာနှုတ်ဦးနှစ်ဖက်အကျိုးရှိမဲ့စီးပွားရေးလုပ်ငန်းဖြစ်တယ်လို့ကုမ္ပဏီရဲ့အယောင်ပြကန်အသင်းရဲ့ရုံးချုပ်ဖွဲ့ပွဲအခမ်းအနားမှာကုမ္ပဏီရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Hans Michael ကဒီလိုပြောလိုက်တာပါအပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ကမ္ဘာမှာထိတ်တန့်အစားအသောက်နဲ့တခြားအရည်အသွေးမြင့်ကုန်ပစ္စည်းတွေလက်ကားရောင်းဝယ်ရေးကုမ္ပဏီဖြစ်တဲ့ Metro Wholesale မြန်မာရဲ့အယောင်ပြကန်အသင်းနဲ့ရုံးချုပ်အစ်ဖွင့်ပွဲကိုစက်တင်ဘာ30ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာပါမက်ထရိုလက်ကားအယောင်ကုမ္ပဏီကတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုခိမိဆက်ကရိယာတွေနဲ့စစ်ဆေးပြီးအရည်အသွေးနဲ့စားတောက်ကုန်ဘေးအန္တရာယ်ကင်းရှည်ရေးစံချိန်စံညွတ်နေတဲ့အညီလက်ခံတိုးလောင်ထုတ်ပိုးပေးနေတဲ့တီလဝါအထူးစီးပွားရေးဆက်မှုဆောင်မှာရှိနေတဲ့ခိမိတိုးလောင်ယုံသစ်ဖွင့်လှစ်ပြီးလက်အနှဲငယ်ကြမှာဒီအယောင်ပြကန်းသစ်ကိုဖွင့်လှစ်လိုက်တာပါစားတောက်ကုန်ပစ္စည်းတွေကိုအရည်အသွေးကောင်းမွန်စွာထုတ်လုပ်ရောင်းချပေးနေတဲ့ကုမ္ပဏီအဖြစ်ဂျာမနီနိုင်ငံနဲ့တမကပဲတခြားဥရောပနဲ့အာရှနိုင်ငံတွေမှာပါနာမည်ကောင်းရထားတဲ့ကုမ္ပဏီဖြစ်တဲ့အပြင်ဒီကုမ္ပဏီဟာကမ္ဘာမှာစရုပ်ထားမြောက်အကြီးဆုံးလက်ကားအယောင်ဆိုင်လည်းဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံမှာတင်စိုက်ပျိုးမွေးမြူတဲ့ထွက်ကုန်တွေကိုအည်သွေးမြန်မာအောင်ထုတ်လို့ရောင်းချခြင်းအပြင်မြန်မာနိုင်ငံထဲကဈေးကွက်အနေအထားကိုလည်းပြောင်းလဲပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Metro Wholesale မြန်မာရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Hans Michel ကပြောပါတယ်
။ We've come here to Myanmar to really make a difference to the market.
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဈေးကွက်အခြေအနေတိုးတက်ပြောင်းလဲအောင်လှုပ်ဆောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်လာခဲ့တာပါဒီနိုင်ငံထဲမှာလည်းကုန်ချမ်းကနေကုန်ကြောအဖြစ်ပြောင်းလဲထုတ်လုပ်နိုင်အောင်စူးစမ်းလှုပ်ဆောင်သွားဖို့အတွက်ရည်မှန်းထားပါတယ်ကုန်ချမ်းကနေကုန်ကြောဆိုတဲ့နေရာမှာကျွန်တော်တို့ကအသီးအနှံတွေစိုက်ပျိုးတဲ့တောင်သူတွေမွေးမြူရေးလုပ်ကန်သူတွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတော့သူတို့စီကကုန်ချမ်းကိုဝယ်မယ်ပြီးတော့မှကျွန်တော်တို့ကုမ္ပဏီရဲ့စံချိန်စံညွှန်းနဲ့ကိုက်ညီတဲ့အရည်သွေးကောင်းမွန်တဲ့ကုန်ကြောပစ္စည်းတွေကိုထုတ်လုပ်ပြီးတော့စားသုံးသူတွေလက်ထဲကိုဓာတ်ရိုက်ရောင်းချသွားမှာကိုဆိုလိုတာဖြစ်ပါတယ် ဒီလိုလှုပ်ဆောင်ခြင်းအပြင်ကျွန်တော်တို့ဟာဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံရုံနဲ့မကပဲနဲ့လယ်သမားတွေမွေးမြူရေးလုပ်ကံသူတွေရဲ့လူနေမှုဘဝမြင့်မားလာအောင်သူတို့ရဲ့ပညာရေးချင်းတိုးတက်လာအောင်တပါးလေးလှုပ်ဆောင်ပေးသွားမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကပြုပြင်ပြောင်းလဲမှုတွေစတင်ဖော်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးလာတာနဲ့အညီအင်တာနက်နဲ့မိုဘိုင်းအသုံးချတဲ့အရေးအတွက်လည်းတဟုန်တို့တိုးတက်များပြားလာတာကြောင့်အဲ့ဒီအင်တာနက်နဲ့မိုဘိုင်းကိုအခြေခံတဲ့ e-commerce တွေကိုပိုမိုတွင်ကျလာအောင်မက်ထရိုဟိုးဆဲမြန်မာအနေနဲ့တစ်ဖက်တစ်လမ်းကနေအထောက်အကူပြုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲ Hans Michel ကပြောပါတယ
် And I believe that we as a company can actually be a strong
ကျွန်တော်တို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေကိုအချိန်မြင့်လှုပ်ဆောင်နိုင်မဲ့ဤပညာအသစ်တွေလမ်းကြောင်းအသစ်တွေတီထွင်ဖန်တီးနိုင်အောင်လူထုအတွက်စားသောက်ကုန်တွေပိုးပြီးတော့လုံခြုံစိတ်ချရအောင်အရေးသွေးမြင့်မားတဲ့အစားအသောက်တွေထုတ်လုပ်နိုင်တာအပြင်အသေးစားအလက်စားနဲ့အကြီးစားစီးပွားရေးကုမ္ပဏီတွေလုပ်ငန်းရှင်တွေအတွက်စိုက်ပျိုးရေးမွေးမြူရေးကဏ္ဍမှာအဓိကအရေးပါတဲ့သူတွေဖြစ်တဲ့အထိအထောက်အကူပြုပေးနိုင်မယ်လို့မျှော်လင့်ပါတယ
်ဂျာမနီနိုင်ငံကမြန်မာနိုင်ငံမှာအကြီးဆုံးရင်းနှီးမြှုပ်နှံမှုကုမ္ပဏီဖြစ်တဲ့ဒီမက်ထရိုဟိုးဆဲအနေနဲ့နောက်ဆုံးပေါ်နည်းပညာတွေနဲ့အတူတနေရာထဲမှာတင်လိုချင်တဲ့ပစ္စည်းတွေကိုစုံလင်စွာဝယ်ယူနိုင်မဲ့ခင်မီ one stop ဝန်ဆောင်မှုတွေကိုပေးတော့မှာဖြစ်တယ်လို့စားသုံးသူတွေအနေနဲ့ online ကနေမှာယူတဲ့အခါအိမ်နံရာရောက်လိုက်လံပို့ဆောင်ပေးတဲ့ဝန်ဆောင်မှုကိုလည်းပေးတော့မယ်လို့ဆိုပါတယ်အခုအသစ်ဖွင့်လိုက်တဲ့အယောင်ပြကမှာတော့ပြည်တွင်းပြည်နာမည်ကြီးစားသောက်ကုန်တွေအပြင်ကုမ္ပဏီကတင်သွင်းလာတဲ့နိုင်ငံခြားပြည်စားသောက်ကုန်မျိုးစုံအချိုးရီစီတူဘူးနဲ့ဝိုင်းတွေကိုလည်းပြသထားပါတယ်ဒါပေမဲ့ metro အနေနဲ့လက်ရှိမြန်မာနိုင်ငံရဲ့စားသုံးသူဈေးကွက်မှာလက်ဥမှုရယူထားပြီးဖြစ်တဲ့ကုမ္ပဏီတွေကိုဘလောက်ထိထိုးပေါက်ရှင်းပြနိုင်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုယ်စဝင်လိုင်းပြပြပြခဲ့တာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာကြီးကတော့ဒီလောက်ပါပဲရှင်နောက်နှစ်နာရီကြာည9နာရီအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားမှာမို့စောင့်မျှော်နှားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြပြပေးပါရှင
်အမေရိကန်သမ္မတ Donald Trump ကသူ့ပေါ်ရေးရင်နာမျိုးစုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ဟာအာဏာသိမ်းမှုကြိုးပမ်းတဲ့လုပ်ရည်ဖြစ်ဝေဖန်လိုက်ပါတယ်။ဒီချိန်ထဲမှာပဲစုံစမ်းစစ်ဆေးရေးလုပ်ငန်းအတွက်အထောက်အထားစုဆောင်မှုတွေနဲ့တပ်တွေကိုမင်းမြတ်မှုကြိုးပမ်းမှုတွေမှာနိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကဟန်တာဖို့ကြိုးပမ်းနေတယ်ဆိုပြီးတော့လည်းအောက်လွတ်တော်ရေးရာကော်မတီရဲ့အကြီးအကဲတွေကဆွဆွဲထားကြတာပါ။ရင်ကုန်သင်္ဘောကနေပြည်လွတ်နေအောင်တိစောက်ထားတဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးလို့ယူဆတဲ့ဒုံးကျည်စင်းကိုမြောက်ကိုရီးယားကဒီကနေ့ပဲစမ်းသပ်ပြုတ်လိုက်ပါတယ်။အမေရိကန်ရဲ့အလုပ်ဖွဲ့အစဉ်ဆွေးနွေးပွဲတွေကျင်းပဖို့ပြပိုင်းလိုမှာစမ်းသပ်ပြလွတ်လိုက်တဲ့မစ်ဆိုင်းတုံးဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းစဉ်မှာအရေးကြီးတဲ့တိုးတက်ဖြစ်ထွန်းမှုတစ်ခုဖြစ်နေလဲအကဲခတ်တွေကယူဆနေကြတာပါကန်ဝေါင်းပြည်နယ်ဝန်ဆန်းကန်ယုံရမြို့နီးပင်လယ်ထဲကနေဒီနေ့စောပိုင်းစမ်းသပ်ပြလွတ်လိုက်တဲ့မစ်ဆိုင်းတုံးဟာရင်းကုန်သွင်းမှုကနေပြလွတ်နိုင်တဲ့ပက်ထင်းတဲ့အမျိုးအစားမစ်ဆိုင်းတုံးဖြစ်နိုင်ချေများတယ်လို့လဲတောင်ကိုရီးယားစစ်တပ်ကပြောဆိုထားပါတယ်ဥရောပသမ္မဂ EU နဲ့ Britain နဲ့ကွတ်တွေ့ရေးစစ်ဆန်ညှိနှိုင်းထားတယ်လို့ဆိုတဲ့ဆိုပြချက်တည်းကိုဝန်ကြီးချုပ် Boris Johnson တင်ပြမယ်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။စီစဉ်မှာတော့ Ireland နိုင်ငံနဲ့နေဆက်ဓမ္မမို့အနည်းနာမှာစစ်ဆေးတာတွေမလုပ်ဖို့ပါဝင်နေအကြောင်းလဲပြောဆိုခဲ့တာပါ။ဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker နဲ့ဒီနေ့တယ်လီဖုန်းဆက်ဆွေးနွေးဖို့စီစဉ်ထားတဲ့အချိန်မှာပဲအပြူသဘောဆောင်ပြီးကြိုးချောင်းစီလျော်တဲ့ဆိုပြချက်တည်းကို EU ထံတင်ပြမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဟောင်ကောင်မှာအင်ကာနေကဆန္ဒပြမှုတွင်တနက်နေ့ပြစ်ခတ်ခံခဲ့ရတဲ့ဆက်ချော့တဲ့ကျောင်းသားရဲ့ကျောင်းရှိမှာဆန္ဒပြသူရာနဲ့ချီပြီးဒီကနေ့စူဝေးဆန္ဒပြစုတောင်းပွဲတွေလုပ်ခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်ကပြောပြပေးခဲ့တာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလိုင်းတူမီတာ71.25ရုကနေထုတ်လင်းပေးခဲ့တာပါရှင်။VOA စီစဉ်တွေကိုအပိနာစင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်။ကျွန်မများသတင်းအောင်ပ
This program has come to you from the Voice of America, Washington.
From